ကာဇာအပြစ်ခံရဆယ်ရည်ဆွေးနွေးဖို့အတွက်ဟာမတ်ကိုယ်စားလှယ်အဖွဲ့တို့အီဂျစ်နိုင်ငံကိုင်ရိုမြို့ကိုတနင်္ဂနွေနေ့မှာရောက်ရှိနေကြပါတယ်။9လထဲရောက်လာပြီဖြစ်တဲ့ကာဇာဒေသထဲကစစ်ပွဲကိုတရင်ပန်းနဲ့ချီအပြစ်ရဆယ်နိုင်ရေးဆွေးနွေးပွဲကိုအစ္စရေးကိုယ်စားလှယ်တွေတက်ရောက်မလားဆိုတာကတော့အရှင်းရှင်းလင်းလင်းမရှိပါဘူး။တရင်6ပတ်ထိအပြစ်ခံရဆယ်ဖို့အမေရိကန်ပြည်ထောင်စုရဲ့တိုက်တွန်းချက်ကိုအစ္စရေးဘက်ကသဘောတူထားသလိုဟာမတ်တို့ဘက်ကသဘောတူဖို့ပဲလိုပါတယ်လို့တော့ပြောပါတယ်။ပြေခဲ့တဲ့နိုဝင်ဘာလတုန်းကတရင်တစ်ပတ်ကြာအပြစ်ရဆယ်ပြီးတော့နောက်ပိုင်းမှာတော့ဒါပရမဆုံးသဘောတူညီမှုတက်တန်းတိုးနိုင်ရေးချိုးဖောက်ချက်လည်းဖြစ်ပါတယ်။အပြစ်ရရဲ့အဆိုပြုချက်ထဲမှာတော့ဟာမတ်တို့လက်ထဲကျန်နေသေးတဲ့ဒါဇင်နဲ့ချီတဲ့တစ္ဆေခံနဲ့အစ္စရေးကိုဖန်ထားတဲ့ယာနဲ့ချီတဲ့ပါလက်စတိုင်းသားတွေနဲ့လဲလဲပေးရေးလဲပတ်ဝန်းပါတယ်။အမေရိကန်အရာရှိတဦးကတော့အပြစ်ခံရဆဲရေးဟာသူလန်ချောင်းပေါ်ရောက်နေပြီးသဘောတူညီချက်မှုပေါင်းတရလဲချမှတ်ထားပါတယ်လို့သတင်းထောက်တွေကပြောပါတယ်။ဒါပေမဲ့လည်းကယ်ရိုမြို့ကိုရောက်နေကြတဲ့ဟာမတ်ကိုယ်စားလှယ်တဦးကတော့သဘောတူညီမှုတွေမရသေးဘူးလို့ရိုက်တာသတင်းကိုပြောပါတယ်။